to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်စက်တင်ဘာလ23ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 50တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကခင်ဗျာတပါဒီမနက်ခင်းတင်ဆက်မှုကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာကျမ်းမာခွဲထားတဲ့စာသင်ကျမ်းတွေမှာအမျိုးသမီးတွေကိုပညာသင်ကြားခွင့်ပေးမယ်လို့တာလီဘန်ပညာရေးဝန်ကြီးကပြောကြားလိုက်ပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံတို့ဟာလေကြောင်းပြန်တမ်းမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံအာတန်ပြည်နယ်ထဲမှာမြန်မာနိုင်ငံသား26ယောက်ကိုတရားမဝင်လာရမှုနဲ့အဖမ်းခံခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင်
။ဟုတ်ကဲ့ပါရှင်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတမကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဘက်ကဆက်လက်အတည်ပြုခံအရေးကဘာတဝန်းတောင်းဆိုမှုတွေကိုသတင်းတွေပြီးမှစူးစီးတင်ပြပေးပါမယ်
။အခုဒီနေဦးတော်နိုင်ငံမှာကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေအားလုံးကြီးရဆိုရင်ကျွန်တော်တို့ရဲ့ပြည်သူ့သားအဓိကပါဆိုတဲ့ဥစ္စာအရင်ပေါ်လွင်နေဆိုတာအရင်များပါတယ်။ဒါကြောင့်ပြည်သူတွေရဲ့
တမချီဦးကျော်မိုးထွန်းမှာရှင်းပြခင်မှာနားဆင်ကြရအောင်ပါ။ဒီနောက်မှာတော့ဒီမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့လူခွင့်ရချိုးဖောက်မှုအထောက်အထားတွေကိုစုဆောင်းနေတဲ့ IIMM အခြေခံနဲ့ဆွေးနွေးထားတဲ့မြန်မာရေးဆွေးနွေးခန်းကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကောက်နှုတ်တင်ပြချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာစာသင်ကျမ်းတွေအဆောက်အဦတွေထဲမှာကျမတီးတန့်ခွဲထားတဲ့ပုံစံရှိနေသမျှအမျိုးသမီးတွေဘယ်အကြောင်းမှမဆိုပညာဆက်ပြီးသင်ယူခွင့်ရှိတယ်လို့တာလီဘန်တွေရဲ့ယာယီပညာရေးဝန်ကြီးအဗ်ဒူဘာကီဟကန်နီကတနင်္လာနေ့မှာပြောပါတယ်။ကျမတွဲပြီးသင်ယူရတဲ့ပညာရေးဟာအစ္စလာမ်တွေအတွက်ရောအာဖဂန်ရှေးဟိုးယဉ်ကျေးမှုအရပါမကန့်ညီတဲ့အတွက်အခုလိုခွဲခြားပြီးသင်ကြားစီတာဖြစ်ကြောင်းအာဖဂန်နိုင်ငံအတွက်မူဝါဒအသစ်ကိုချပြတဲ့ကာဘူးကသတင်းစာရှင်းလင်းပွဲမှာယာယီဝန်ကြီးကပြောတော်တာပါ။ဒါပြန်ဆရာမတွေဟာကျောင်းသူတွေကိုပဲပညာသင်ပေးခွင့်ရှိကြောင်းနဲ့တင်ပေးမဲ့ဆရာမလည်းအလုံးလောက်ရှိနေတယ်လို့ပြောပါတယ်။ဆရာတွေကတော့ကျောင်းသူတွေကိုအစ္စလာမ်ဥပဒေရှာရီယာကိုမချိုးဖောက်ရင်သင်ကြားပေးခွင့်ရှိတယ်လို့လည်းပြောပါတယ်။ဒီဥပဒေရအကာရန်တစ်ခုထားပြီးမှသင်ချပြီးမှသင်ကြားပေးရမှာဖြစ်ပါလေ။လွန်ခဲ့တဲ့အနှစ်20အတွင်းအာဖဂန်မှာအောင်မြင်ခဲ့တဲ့ပညာရေးကိုဆက်ပြီးတော့ထိန်းထားဖို့အတွက်တာလီဘန်အစိုးရကလူလာကြောင်းဒါပေမဲ့ကြားမှတွဲပြီးတဏှာမျိုးမရှိစေရဘူးလို့လည်းဟာကန်နီကပြောပါတယ်။အာဖဂန်မှာတာလီဘန်တွေအုပ်ချုပ်ခဲ့တဲ့1996ခုနှစ်ကနေ2001ခုနှစ်အတွင်းလူခွင့်ရေးအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးတွေဆုံးခဲ့ရတာကြောင့်ဒီကာလတွေအတွင်းနိုင်ငံတကာရဲ့ဝိုင်းပယ်မှုကိုခံခဲ့ရတာပါ။အမျိုးသမီးတွေအတွက်အဖို့ဖြစ်ဆွေမျိုးအမျိုးသားတဦးမပါရင်အိမ်ပြန်ထောက်ခွင့်မရှိတယ်လို့မင်းကလေးငယ်တွေကိုလည်းတာလီဘန်တွေကပညာသင်ခွင့်မပေးခဲ့ပါဘူး
။ကာတာနိုင်ငံသားဝန်ကြီးရှိတ်မိုဟာမက်ဟာတာလီဘန်ကြီးခန့်အပ်ထားတဲ့ဝန်ကြီးချုပ်ကိုတနင်္ဂနွေနေ့ကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါဟာအာဖဂန်ကိုတာလီဘန်ကြီးသိမ်းပိုက်ပြီးနောက်နိုင်ငံတကာရဲ့အစင်းမြင့်ကိုယ်စားလှယ်တူပထမဦးဆုံးအကြိမ်ဖြစ်လာရောက်တာဖြစ်ပါတယ်။အာဖဂန်ရဲ့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ပါဝင်တင့်သူတွေအားလုံးဆွေးနွေးဆောင်ရွက်ဖို့ကာတာနိုင်ငံသားကြီးဝန်ကြီးကတာလီဘန်ဝန်ကြီးချုပ်မူလာမိုဟာမက်ကိုတိုက်တွန်းခဲ့ကြောင်းကာတာနိုင်ငံသားကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါအပြင်အာဖဂန်နိုင်ငံရဲ့တည်ငြိမ်ရေးကိုချိန်ချောင်းနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှင်းလင်းဖယ်ရှားရေးမှာပူးပေါင်းကြိုးပမ်းသွားကြဖို့ကိုလည်းသူတို့နှစ်ဦးကြားဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးရှိတ်မိုဟာမက်ဟာတာလီဘန်ဝန်ကြီးချုပ်အပြင်အခြားဝန်ကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပြီးဆွေးနွေးပွဲအတွင်းနှစ်ဖက်အပြန်အလှန်ဆက်ဆံရေးလူသားချင်းစာနာမှုကူညီထောက်ပံ့ရေးစီးပွားရေးဖွံ့ဖြိုးမှုအပြင်ကမ္ဘာနိုင်ငံတွေနဲ့လက်တွဲဆောင်ရွက်သွားရေးတွေကိုဆွေးနွေးခဲ့တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရကဆိုပါတယ်။
တည်ဆုံးသွားပြီလို့လအတော်ကြာသတင်းထွက်နေတဲ့အယ်ကိုင်ဒါခေါင်းဆောင်အိုင်မန်အယ်ဇော်ဝါရီကိုစက်တဘာ7ရက် 9/11 တိုက်ခိုက်မှုအနှစ်20ပြည့်နှစ်ပတ်လည်နေ့မှာထုတ်ပြန်တဲ့ဗီဒီယိုခွေအစ်စ်မှာပြန်တွေ့လာရပါတယ်။ဒီဗီဒီယိုကိုစနေနေ့ကထုတ်ပြန်ခဲ့တာဖြစ်ကြောင်းဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ website စာမျက်နှာတွေကိုစောင့်ကြည့်နေတဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။အဲ့ဒီဗီဒီယိုထဲမှာအယ်ဇော်ဝါရီကဂျေရုရှလင်မှာဘယ်တော့မှဂျူးတွေအတွက်ဖြစ်လာမှာမဟုတ်ဘူးလို့ပြောတယ်လို့ January Lade, Syria, Russia, Tadugo, Pimata, Takamu, Bawen, Elgada, Takamu, Chiju Tari, Lupiobari, Afghan, Manasa, Sepuna by American, Tadri, Pianyo Dainavu, El Savari, Yobime, a good Tadri Yob Dainbo to Taliban in it. Natana said, February Lagrega, the boat to Jajatara, Pitadre, a good two Pioso Jaham, Jaganga, Majaita, Vidio, Tomabian, Nanjana, Saika, Piobari, Dabian, Tuga, bigger and larry, Taliban, Afghan Euro, Kabu, Tayungera, Pobiam, Tabu, Piobari, Tabime, January Tayama, Syria, Yopan, Raganuma, Russia, Tadrigo, Pimata, Takata, Pobia, Tadane, Eri Chengan, Sending Niti, two Losha, Tora, Nile, Surago, Tati, Pian, and Adamamo, Vidio, Tokian Jet, the Kumam, Shibulu, Le Piobari.
နှစ်ထောင်နှစ်ဆယ်နှစ်ကုန်ပိုင်းလောက်မှာအယ်ဆာဝါရီဖျားလာပြီးတေဆုံးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစလို့စနေနေ့ထိသူအသက်ရှင်နေကြောင်းပြနိုင်တဲ့ထောက်ထားမှတွေ့ခဲ့ရပါဘူးဒါကြောင့်သူတေဆုံးတာဖြစ်နိုင်တယ်လို့ဒီနှစ်ဆန်းနောက်ပိုင်းမှာတေဆုံးတာဖြစ်နိုင်တယ်လို့စိုက်ရဖွဲ့ဒါရိုက်တာကတွစ်တာမှာရေးပါတယ်ဤရန်ကသဘောတူခွင့်ပြ တ်ရင်ဆိုင်ရမယ်အရေးကိုရှောင်လွှဲလိုက်တာလည်းဖြစ်ပါတယ်။နိုင်ငံတကာအမှုညူဆိုင်ရင်အေဂျင်စီ IAEA ကြီးကဲ Rafael Grossi နဲ့အီရန်ရဲ့အမှုညူဆိုင်ရင်အဖွဲ့ AEOI ကြီးကဲ Mohammed El Salami တို့တီဟရန်မြို့မှာတွေ့ဆုံမှုအပြီးဒီခွင့်ပြုမိတ်ကိုစစ်တမ်းမှာ22ရက်နေ့ကနေကျင်းပခဲ့တာပါ။2015 Iran nuclear သဘောတူစာချုပ်ကိုပြန်စနိုင်ဖို့ကြိုးပမ်းနေကြခြင်းမှာ Iran ရဲ့အနောက်နိုင်ငံတွေကြားရှိတဲ့ကျင်းမာမှုတွေပြေလျော့စေဖို့ရည်ရွယ်ပြီးအခုလိုဆွေးနွေးကြတာဖြစ်ပါတယ်။လုံခြုံရေးဆောင်ရည်ကင်မရာနဲ့ data သိမ်းဆည်းထားနိုင်မဲ့ hard drive တွေကို IAEA နဲ့ AEOI နှစ်ဖွဲ့ရဲ့ပူးတွဲကြီးကြပ်မှုအောက်မှာအသုံးပြုသွားရမှာဖြစ်တယ်လို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ Iran ကအခုလိုခွင့်ပြုချက်ပေးလိုက်တာအတွက်ကြိုးစားကြောင်းအေးအကြီးကဲ Grossi ကပြောကြပါလေခင်ဗျာ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9413ပိုင်းဒိုမီတာ57 kHz 5895နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အိန္ဒိယနိုင်ငံအာတန်ပြည်နယ်ဂူဟာတီမြို့မှာတနင်္ဂနွေနေ့ကမြန်မာနိုင်ငံသား26ဦးကိုတရားဝင်လာရောက်မှုနဲ့ဖမ်းဆီးလိုက်တယ်လို့အိန္ဒိယရဲကပြောပါတယ်။အမျိုးသမီး17ယောက်ပါဝင်မြန်မာနိုင်ငံသား26ယောက်ဟာချင်းပြည်နယ်ကဖြစ်ပြီးစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်မီဇိုရမ်ပြည်နယ်ထဲကိုရှောင်ပြေးလာသူတွေလို့ဖော်ပြထားပါတယ်။သူတို့ကိုအိန္ဒိယမှတ်ပုံတင်အက်ဒ်ဟာကပ်ပြားမဲဆန္ဒရှင်ကပ်ပြားတွေလို့မီဇိုရမ်မှာထုတ်တဲ့ဆရာစတဲ့အတုတွေနဲ့ဖမ်းဆီးရမိတယ်လို့အာတန်ရဲကပြောပါတယ်။သူတို့ကိုအိန္ဒိယရဲ့ပြည်ဝင်ခွင့်ဆိုင်ရာတည်ဆဲဥပဒေတွေနဲ့တရားဆွဲဆိုထားပါတယ်။ဂူဝါဟာတီကရဟဘရီဟိုတယ်မှာဖမ်းဆီးရမိသူတွေဟာအသက်18နှစ်ကနေ29နှစ်ကြားအရွယ်တွေဖြစ်ပြီးမြန်မာနိုင်ငံတဲကဇဂိုင်းဖလမ်ဟာခါကနေလာရောက်သူတွေဖြစ်ပါတယ်။မီဇိုရမ်ပြည်နယ်ထဲမှာချင်းပြည်နယ်ဝန်ကြီးချုပ်နဲ့လွှတ်တော်မှ14ဦးအပါအဝင်မြန်မာနိုင်ငံကလာရောက်ခိုးလုံသူနိုင်ငံသား6000ကျော်ရှိပါတယ်။သူတို့ကိုမီဇိုရမ်ပြည်နယ်အစိုးရကနေရာစီစဉ်ပေးထားတယ်လို့တချို့ကတော့သူတို့ဆွေမျိုးတွေရှိရမှနေကြတာပါ။မြန်မာနိုင်ငံတွင်ဖက်ဒရယ်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖမ်းဆီးနှိမ်နှင်းမှုတွေနဲ့တူအင်းရဲ့အရှိမြောက်ပိုင်းကိုဒုက္ခသည်တွေဝင်ရောက်နေတာကြောင့်ဝင်လာသူတွေကိုပြန်ပို့ဖို့ဘိုးအစိုးရကမတ်လထဲမှာညွှန်ကြားခဲ့ပေမဲ့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကတော့ဝင်ရောက်လာတဲ့ချင်းဒုက္ခသည်တွေဟာမီဇိုရမ်မျိုးနွယ်တွေဖြစ်တဲ့အတွက်စောင့်ရှောက်ဖို့တာဝန်ရှိတယ်လို့တုံ့ပြန်ခဲ့ပါတယ်။
ကိုဗစ်ကြောင့်လေကြောင်းလုပ်ငန်းတွေထိခိုက်နေတာကိုပြန်လည်မြင့်တင်ဖို့ကြိုးပမ်းနေချိန်မှာပဲတရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတွေကြားပထမဦးဆုံးသောအရက်ဖက်လေကြောင်းပြန်တမ်းမှုဆန်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲတရက်ကိုစနေနေ့ကပြုလုပ်ခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုအွန်လိုင်းမှာရောတရုတ်ပြည်တောင်ပိုင်းကွမ်စီကျောင်းကိုပိုင်အုပ်ချုပ်ခွင့်ရရဲ့မြို့တော်နန်နင်းမှာပါလူချင်းတွေ့ဆုံဆွေးနွေးခဲ့တာပါတန်ဟာတောက်ကြဏီကစတင်ခဲ့တဲ့18ကြိမ်မြောက်တရုတ်အာဆီယံကုန်စည်ပြပွဲနဲ့တရုတ်အာဆီယံစီးပွားရင်းနှီးမြှုပ်နှံမှုထိပ်သီးဆွေးနွေးပွဲတွေကြားတည်တံ့ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီနှစ်ဟာတရုတ်အာဆီယံအပြန်အလှန်ပူးတွဲဆက်ဆံရေးအနှစ်30ပြည့်နှစ်ဖြစ်ပါတယ်။ပြီးခဲ့တဲ့အနှစ်30ကိုပြန်ကြည့်ရင်အာဆီယံ6မြို့မှာသာတရုတ်နိုင်ငံကိုတရရိုက်ပြန်တမ်းတဲ့လေရင်ခီးစဉ်ရှိခဲ့ရာကဒီကနေ့အချိန်မှာတော့မြို့ပေါင်း44ခုအထိတိုးလာပါတယ်။လေကြောင်းလိုင်းအရေအတွက်ဟာလည်း690ကျော် တိုးလာပါတယ်ခင်ဗျာ
။တန်းနဲ့ချီတဲ့အမေရိကန်အလုပ်သမားတွေကာဝယ်ဆေးမထိုးမနေရလို့သမ္မတဂျိုးဘိုင်ဒန်ရဲ့ညွှန်ကြားချက်အသက်အတွက် Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကအခြေခြေပြန့်ပြန့်ကန့်ကွက်နေတဲ့ကြားကပဲလူလူကျမ်းမာရေးဆိုင်ရာအရာရှိချုပ်ဝက်ဒက်မာဒေကခုခံပြောဆိုလိုက်ပါတယ်။ကာဝယ်ဆေးမထိုးတဲ့အလုပ်သမားတွေဟာအလုပ်အဖြုတ်ခံရမယ့်အခြေအနေမှာရှိနေပါတယ်။မာဒေကတော့သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတွင်းလူပေါင်း300,000ခွဲလောက်ကူးစက်မြန်ဒယ်လ်တာပိုးတဲ့အကူးစက်ခံရပြီးတည်ဆွမ်းရသူ1,500ကျော်ရှိတာကိုတောင့်ပြန်ရမှာလူရုံးလှုပ်ဆောင်တစ်ခုဖြစ်ပြီးတင့်တော်တဲ့တောင့်ပြန်ချက်လို့ ABC ရုပ်သံမင်းမြန်းကွန်းကိုပြောပါတယ်။အလုပ်သမားတရားဓမ္မမှုဒီတဲ့ပုံများတဲ့လုပ်ငန်းခွင်တွေအတွက်အလုပ်ရှင်တွေအနေနဲ့သူတို့အလုပ်သမားတွေကာဝယ်ဆေးမထိုးမနေရတကယ်လို့ဆေးမထိုးခြင်းတွေကိုဗစ်ပိုးရှိမှရှိအပတ်စဉ်ဆန်းတက်မှုတွေမလုပ်မနေရတတ်မှတ်ဖို့သမ္မတဘိုင်ဒန်ကညွှန်ကြားခဲ့တာပါ
။ဒေါက်တာစင်များခင်ဗျာကျွန်တော်တို့အခုအတန်လွှင့်နေတဲ့ဒီပြီးခဲ့တဲ့မိနစ်ပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပတဲ့2021 US Open Tennis အမျိုးသားဘောလုပွဲမှာရုရှားနိုင်ငံသားဒန်နီကဆာဗီးယားနိုင်ငံသားဂျိုကိုဗစ်ကို၃ပွဲပြတ်နဲ့အနိုင်ရရှိသွားပါတယ်။
ထိတ်တရောက်တဲ့တွင်ဒီကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။မြန်မာနိုင်ငံမှာဆီယနာတင်ပြတဲ့နောက်ပိုင်းကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအရေးယူချက်မှတ်နိုင်ရေးနဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဖြစ်သံအမတ်ကြီးဦးကျော်မိုးထွန်းကိုလက်ခံပေးရေးအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်တင်းတင်းကြပ်ကြပ်ကဆန္ဒပြတောင်းဆိုကြပါတယ်။ကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်။
96ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုစက်တင်ဘာ14ရက်ကနေ21ရက်နေ့အထိနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပဖို့ရှိနေတာပါ။ဒါကြောင့်အမေရိကန်ပြည်ထောင်စုပြည်နယ်တချို့ကမြန်မာအရေးလှုပ်ရှားသူတွေနယူးယောက်မြို့မှာလာရောက်စုဝေးပြီးကုလသမဂ္ဂဆိုင်ရာမြန်မာပြည်အမြဲတမ်းကိုယ်စားလှယ်နေရာမှာပြည်သူအများစုလူလာတဲ့ဦးကျော်မိုးထွန်းကိုပဲပြန်ပြီးလက်ခံနေရာပေးဖို့ဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြောင်းနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိဆန္ဒပြပွဲကိုဦးဆောင်သူဦးနေတင်မြစ်ကပြောပါတယ်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံကနေကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအခု96ကျင်းမြောက်ညီလာခံမှာဆက်လက်ထားရှိရင်းနဲ့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဖြစ်တဲ့ NUG ကိုကုလသမဂ္ဂကအသိမှတ်ပြုရေးပြီးကျွန်တော်တို့က USA တာမကဘူးကမ္ဘာလုံးကကျွန်တော်တို့တစ်ချိန်နဲ့တစ်ပြိုင်နဲ့တောင်းဆိုဆန္ဒဖော်ထုတ်ကြခြင်းဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒါမတိုင်ခင်ကာလလေးမှာပဲကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့193နိုင်ငံကိုကျွန်တော်တို့စာတီးပို့ထားပါတယ်ပြီးတော့96ကျင်းမြောက် UNG ရဲ့မှာအလှည့်ကျတဲ့President ကိုရောကုလသမဂ္ဂအထွေထွေဆိုတော့ကျွန်တော်တို့စာတီးပို့ထားရတဲ့တရားနာနာမှုကိုလိုလားတဲ့ဒီမိုစီကိုထုံးကောင်းတော့ပေးရနိုင်ငံတွေကတော့ကျွန်တော်ဘက်ကထောက်ခံအားပေးမှုပြုလုပ်လဲမလို့အပြင်းနဲ့ယုံကြည်ပါတယ်ခင်ဗျာ
ကုလယုံကျိုးရှိဆနပြပွဲအခမ်းအနားကိုတက်ရောက်လာတဲ့မြန်မာတမကြီးဦးကျော်မိုးထွန်းကလည်းအခုလိုပြောသွားပါတယ
်အခုဒီနေဦးတော်နိုင်ငံကကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေအားလုံးကြည့်ရဆိုရင်ကျွန်တော်တို့ရဲ့ပြည်သူ့သားအကြီးကပါဆိုတဲ့ဥစ္စာအရန်ပေါ်လွင်နေဆိုတာအရန်များပါတယ်ဒါကြောင့်ပြည်သူတွေရဲ့အင်အားနဲ့သာပေါ့နော်ကျွန်တော်တို့ဒီစစ်ကောင်စီပြုတ်ကြရေးဒီ Federal Democracy နိုင်ငံကြီးထောင်ဖို့အတွက်ကိုဆက်လက်ပြီးတော့ပါဝင်ဆောင်ရွက်ပေးကြဖို့ကျွန်တော်မြစ်တာရက်ခိုင်လိုပါတယ
်နယူးယောက်မြို့ကဆန္ဒပြပွဲကိုလူဝင်အား900ကျော်တက်ရောက်တယ်လို့သိရပါတယ်ဆန္ဒပြသူတွေဟာကုလသမဂ္ဂရုံးချုပ်ရှေ့ကနေမြို့လယ် Times Square အထိခြေတက်ဆန္ဒပြခဲ့ကြပါတယ်အလားတူအာနာသိန်းစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူအခွင့်အရေးကောင်စီမှအရေးယူပေးဖို့နဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်နေရာမှာပြည်သူလူလားတဲ့တန်အမတ်ကြီးကိုလက်ခံပေးဖို့ကနေဒါနိုင်ငံဘန်ကူးဗားမြို့မှာလည်းမြန်မာရေးလှုပ်ရှားသူ150ဝန်းကျင်ဆန္ဒပြတောင်းဆိုခဲ့ကြောင်းဆန္ဒပြပွဲမှာပါဝင်သူကိုထေးအောင်က VOA ကိုပြောပါတယ
်အဓိကရည်ချက်ကတော့လက်ရှိမနေ့ကမှလုံးမဲ့စက်တင်ဘာ10ရက်နေ့မှလုံးမဲ့အဲ့ဒါဒီဒုက္ခရေးကောင်စီရဲ့အစည်းအဝေးမှာလည်းကျွန်တော်ကြားတဲ့သတင်းအရတပယ်အိုင်တပယ်အမ်ကနေပြီးတော့ချက်လက်ပေါင်း3000ကျော်စုဆောင်ပြီးတော့ဒီမြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြန်ပြမယ်ဆိုတော့သိရတဲ့အတွက်ဒါကျွန်တော်တို့အရန်ကိုကြိုးဆိုတယ်ဒါကိုလည်းကျွန်တော်တို့ထောက်ခံတဲ့ပွဲလေးဖြစ်ပါတယ်နောက်တစ်ခုကပါလဲဆိုတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီ NUG ရဲ့ကိုယ်စားလှယ်အဲ့ဦးကျော်မိုးထွန်းမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်ဟာတရားဝင်ပြည်မှာပြုဖို့အတွက်ကိုဟာကျွန်တော်တို့ထောက်ခံအားပေးတဲ့ပွဲလေးလည်းဖြစ်ပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပမဲ့48ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုတော့စက်တင်ဘာ13ရက်တနင်္လာနေ့ကစပြီးအောက်တိုဘာလဆန်းအထိကျင်းပသွားဖို့ရှိနေပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဖြစ် set be canabo, Yamayi, Losha, do the bega, don't so need the lube, sick on Zibagale, through it ends out Suyagu, goes up today. Kula Sayam, Yamata, Maji Pit. Washington DC Gam, Yamasita, Mu, Bumuji on to Rengo, singing, ten twin tabby. Kula Namagaye, Kuzile, Sizi Lakanye, Credential Comedy Gar, Song Pia, the Cuckoo, Babo, Sinibale, Kima.
Yamayi, Sinukango, set be Timpia, Bibame. Yamaningama Pitte, Suade, look, when ye chopamu, taut Harry go sell a Susan Vijao, IIMNE, GKA, VO in Yamabango, Piovari, the Nangaloma Pitamia, Gili, Jimu, Julemu, Mandamia, sell a Susan Tama Pitte, Lule, a GKA, Nicholas Comji and Gap Piovari, Masumiamo, Sato, Nimia Tavarishi.
Welcome, Mr. Nicholas Comjum. Welcome to VO. Welcome to VOA Burmese program. Mr. Kongjam is the head of IIMM or Myanmar Mechanism.
Myanmar Mechanism lo duga khore IIMM ye ajang go shin pya pi ba. Di Myanmar Mechanism ye lou pai kwin tawin ni ga pha ba le. Di tawin ni che bo blu myo saung yet ni ba le she.
Well, we're a mechanism created by the United Nations highest human rights body, the Human Rights Council.
Myanmar Mechanism ဆိုတာကတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအစ်အမြင့်ဆုံးအဖွဲ့အစည်းလူခွင့်ကောင်စီကနေပြီးတော့ဖွဲ့စည်းပေးထားတဲ့ဂျန်နီယာတစ်ခုဖြစ်ပါတယ်ကျွန်တော်တို့ကအနေနဲ့ထားတဲ့လုပ်ပိုင်ခွင့်တွေကတော့မြန်မာနိုင်ငံမှာ2017ခုနှစ်ခေတ်ကစလို့စိုးရွားတဲ့နိုင်ငံတကာပြည်မှုတွေနိုင်ငံတကာဥပဒေတွေချိုးဖောက်ကျူးလွန်တဲ့စိုးရွားတဲ့ပြည်မှုတွေရဲ့အထောက်အထားတွေစုဆောင်မှုတင်းစီးဖို့နဲ ရှင်ထောက်ထားရေးစုဆောင်မှုလုပ်ပိုင်ခွင့်အာဏာအငင်းထားပါတယ်။2017ခုနှစ်ဇန်နဝါရီလ1ရက်နေ့ကစတာဖြစ်ပြီးတော့ခွင့်ပြုတဲ့လုပ်ပိုင်ခွင့်ကိုလူခွင့်ကောင်စီကမပြေမချင်းဆက်ပြီးတော့စုံစမ်းနေမှာဖြစ်ပါတယ်။ဒီနေ့မနေ့ပြန်နောက်သတင်းပတ်တွေထိဆက်ပြီးတော့ချက်လက်တွေစုဆောင်နေမှာပါ။ကျွန်တော်တို့ကိုလုပ်ပိုင်ခွင့်တာဝန်ပေးထားတဲ့နောက်တစ်ချက်ကပြစ်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားရုံးမှာပဲဖြစ်ဖြစ်နိုင်ငံအဆင့်တရားရုံးမှာပဲဖြစ်ဖြစ်တရားစွဲတဲ့အခါမှာကျွန်တော်တို့ရထားတဲ့ဒီချက်လက်တွေကိုသုံးသပ်ပြီးတော့လိုအပ်သလိုမျှဝေမှုဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ဒီချက်လက်တွေကိုစမ်းစစ်ပြီးတော့ဒီမှုမှာဘသူကတာဝန်ရှိတယ်လဲဆိုတာကိုစူးစမ်းသုံးသပ်ပါတယ်။အမှုတိဆောက်ထားပြီးတော့တနည်းနည်းကြားလို့ရှိရင်တက်ဆိုင်ရာမှုကိုစစ်ဆေးတဲ့တရားရုံးတွေကိုမျှဝေနိုင်မှုပြင်ဆင်ထားရပါတယ်။
And like you mentioned and you explained before it was started so Mr. Khun Jam ချင်းကြတော့တဲ့အထက်မှာပါတယ်လို့ပဲဒီ IIIM ကိုစပြီးတော့ဖွဲ့စည်းချိန်တော့ရှမ်းကချင်ရခိုင်မှာဒီ2017ခုနှစ်ထဲကဖြစ်နေတဲ့အဆိုပါဆုံးလူ့ခွင့်ချိုးဖောက်မှုထောက်ထားတွေကိုစုဆောင်မှတ်တမ်းပြုစုထားဖို့ဖြစ်တယ်လို့နားလည်ပါတယ်ဒါပေမဲ့ February 1ရက်အနာသိမ့်မှုဖြစ်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီလူ့ခွင့်ချိုးဖောက်မှုတွေကိုလည်းရယူမှတ်တမ်းပြုထားရဲဆိုတော့လုပ်ငန်းလုပ်ပိုင်ခွင့်တာဝန်တွေကိုတိုးချဲ့လိုက်တဲ့သဘောပါလားရှင
် So does that mean that the mandate has extended?
No, the mandate has not been extended. When we were established, it actually
လုပ်ပိုင်ခွင့်တာဝန်တွေကိုတိုးပြလိုက်တာမဟုတ်ပါဘူး။ IIIM ကိုစတင်ဖွဲ့စည်းတည်ထောင်ခြင်းတွေကမြန်မာတိုင်းနိုင်ငံလုံးမှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုစုံစမ်းဖို့တာဝန်ပေးထားတာပါ။ခင်ဗျားပြောတာမှန်ပါတယ်။လူခွင့်ရေးကောင်စီက IIIM ကိုဖွဲ့စည်းပေးလိုက်ခြင်းကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ခဲ့တဲ့ပြစ်မှုထောက်ထားတွေကိုအဓိကစုဆောင်းမှုတောင်းပေးခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံဘယ်နေရာမှာမဆိုကျူးလွန်တဲ့ဒီကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရမယ်လို့တောင်းပေးထားတာဖြစ်ပါတယ်။ဘယ်တော့မှအချိန်ကန့်သက်ချက်ဆိုတာလည်းလုံမထားပါဘူး။ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတောင်းယူမှုမရှိရင်အခုလိုကြီးလေးတဲ့ပြစ်မှုတွေထပ်ခါချိုးဖောက်နေမှာကိုလူခွင့်ကောင်စီကစိုးရိမ်လို့ဖြစ်မှာပါ။ဒါကြောင့်လည်းထောက်ထားတွေကိုစူးစီးသိမ်းဆည်းထားတဲ့အဖွဲ့တစ်ခုကိုတည်ထောင်ပေးလိုက်တာဖြစ်ပါတယ်။ဒါမှတနည်းကြလို့ရှိရင်တာဝန်ရှိသူတွေတာဝန်ခံမှာဖြစ်ပါတယ်။နောက်တစ်ချက်ကလည်းနိုင်ငံတကာအတိုင်းအဝန်ကအခုလိုမျိုးအထောက်အထားတွေကိုစုဆောင်းနေတယ်ဆိုတာသိလို့ရှိရင်တချို့ကျူးလွန်မှုမျိုးတွေကိုထပ်ပြီးတော့ကျူးလွန်မှုတွန်းဆုတ်သွားနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ IIIM ကိုဖွဲ့စည်းပေးထားတာဖြစ်ပါတယ်
။ So what kind of information အဲ့တော့ဒီ IIIM ကဘလို့အချက်အလက်တက်တဲ့အထောက်အထားတွေကိုရယူစုဆောင်းနေပါလဲ။တကယ်လို့ဒီလိုမျိုးအချက်အလက်တွေပေးပို့ခြင်းတဲ့သူတွေအနေနဲ့ရောသူတို့ပေးပို့တဲ့အချက်အလက်တွေအလားအသတ်မဖြစ်ရအောင်ပေါ့နော်။ဘာတွေသတိပြုသင့်ပါလဲရှင်။
We're looking at crimes that amount to serious international crimes are defined generally as crimes against humanity, war crimes.
လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှု၊ဆေးရဆွဲမှု၊ဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုလိုမျိုးကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုဆောင်းပါတယ်။ဆေးရဆွဲမှုကတော့လက်နက်ကိုင်ပြစ်ခါတွေနဲ့ဆက်ဆက်တဲ့ပြစ်မှုတွေပါ။ Geneva Brinian ပါအချက်တွေကိုချိုးဖောက်တဲ့ဥပဒေစည်းကမ်းတွေကိုချိုးဖောက်တဲ့အမှုတွေဖြစ်ပါတယ်။လူသားတို့ပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးကြတော့အရက်သားတွေပေါ်မှာစနစ်တကျအကျယ်ပြန့်ပြတ်မှတ်ထားတဲ့အခါမှာကျူးလွန်တဲ့ကြီးလေးတဲ့လူခွင့်ချိုးဖောက်မှုမျိုးဖြစ်ပါတယ်။ လူမျိုးတုံးတပ်ဖြတ်မှုကတော့ရွေကျက်ရှိရှိနဲ့လူမျိုးရေးဘာသာရေးအခြေခံနဲ့အတိုင်းအဝန်တွေကိုဖြည့်ဆည်းပြတာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီလိုပြစ်မှုတွေကျူးလွန်နေဆိုတဲ့အထောက်အထားမျိုးစုံကိုစုဆောင်းပါတယ်။ဒီပြစ်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာသိနိုင်မဲ့အထောက်အထားတွေကိုလည်းစုဆောင်းပါတယ်။ပြစ်မှုကျူးလွန်မှုစီစဉ်သူတွေအမိတ်ပေးသူတွေကိုပေါ်ထုတ အလားတူပြစ်မှုတွေဆုံးရှုံးမှုတွေကျွန်တော်အတွေ့အကြုံအရပြောချင်ပါတယ်။ဒါကြောင့်မလို့အဲ့လိုမျိုးအတွင်းသတင်းပေးနိုင်တဲ့သူမျိုးတွေကျွန်တော်တို့ကိုဆက်သွယ်လာဖို့ညွှန်လဲပါတယ်။ကျွန်တော်တို့နီးမျိုးစုံနဲ့အထောက်အထားတွေစုဆောင်းတဲ့အသေးစိတ်ကိုတော့ကျွန်တော်တို့အလုပ်တွေထိခိုက်မှာဆိုလို့သိပ်မပြောချင်ပါဘူး။ပြောပြနိုင်တာကတော့ကျွန်တော်တို့ကိုအချက်လက်ပေးခြင်းလို့ဆက်သွယ်လာသူတွေအများကြီးရှိပါတယ်။သူတို့ကိုကျွန်တော်တို့တောင်းဆိုတာကဓာတ်ပုံတွေဗီဒီယိုတွေပေးတယ်ဆိုရင်ဘာဖြစ်တာလဲ၊ဘယ်နည်းကဗမာဖြစ်တာလဲ။အဲ့ဒါပုံဗီဒီယိုတွေကိုဘယ်သူရိုက်ထားလဲဆိုတာကိုပြောပြဖို့မေးပါတယ်။အင်တာနက်ပေါ်မှာတွေ့နေတဲ့ဗီဒီယိုမျိုးဆိုရင်တော့ကျွန်တော်တို့လည်းအချက်လက်ရနိုင်တဲ့အတွက်အဲ့ဒါမျိုးတွေပေးဖို့မလိုပါဘူး။ကျွန်တော်စီဆက်သွယ်မဲ့သူတွေအနေနဲ့သူတို့အတွက်အန္တရာယ်မရှိနိုင်တဲ့နည်းလမ်းတွေကိုဆက်သွယ်ဖို့ပြောပါတယ်။သူတို့ရဲ့လုံခြုံရေးကကျွန်တော်တို့အတွက်သိအရေးကြီးပါတယ်။ကျွန်တော်တို့ရဲ့ website ပေါ်မှာလည်းကျွန်တော်တို့ကိုဘယ်လိုဆက်သွယ်လို့ရတယ်ဆိုတာကိုရှင်းပြထားပါတယ်။ပို့တဲ့အချက်လက်တွေကြားဖြတ်မယူနိုင်အောင်လို့အင်တန်လုံခြုံစိတ်ချရတဲ့ Proton Mail စနစ်ကိုသုံးပါတယ်။တခုရှိတာကဆက်တွေ့သူတွေကလည်းအဲ့ဒီ proto mail စနစ်ကိုသုံးဖို့တော့တူပါတယ်။ message ပို့ခြင်းလဲဆိုရင်လဲ signal လိုမျိုးစိတ်ချလုံခြုံတဲ့စနစ်ကိုသုံးပါလို့ကျွန်တော်ကတော့ကြံပြုခြင်းပါတယ်
။ So since IIIM is doing open source investigation. Now the IIIM ကဘယ်သူမှမပေးပို့တဲ့အထောက်အထားအချက်လက်တွေကိုပေါ့နော်ရယူစုဆောင်တဲ့ဒီ open source investigation ကိုလုပ်နေတာမျိုးဆိုတော့ဒီရရှိတာတွေကိုဘယ်လိုမျိုးကင်တွယ်ပါလဲ?
Well it's challenging particularly after the coup we received about 200,000different messages containing information, many photographs and videos. But we've reviewed all of them.
စေခေါ်မှုတွေရှိပါတယ်။အထူးသဖြင့်တော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေ၊ဓာတ်ပုံတွေ၊ဗီဒီယိုတွေပါတဲ့ message ပေါင်း၊သတင်းပေးမှုပေါင်း3000လောက်ရပါတယ်။ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်။ဓာတ်ပုံတွေ၊ဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်သိမ်းထားပါတယ်။ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါ။စေခေါ်မှုတစ်ခုကကျွန်တော်ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစစ်အနစ်နဲ့အချက်လက်သိမ်းစနစ်ကိုလုပ်ရပါတယ်။ဒါမှကျွန်တော်တို့ဒီအချက်လက်တွေကိုသုံးသပ်လို့ရမှာပါ။ဥပမာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားရပါတယ
်။ Yeah, like you explained before, one of the
ဆောဆောမစ္စတာခွန်ကျမ်ရှင်းပြသွားတဲ့အထက်မှာပါတယ်လို့ပဲဒီ IIIM ရဲ့အဓိကအလုပ်တစ်ခုကတော့ဒီအဆိုးဝါးဆုံးပေါ့နော်လူပင်ချိုးဖောက်တဲ့ကိစ္စတွေကိုစုဆောင်းသိမ်းဆည်းပြီးတော့မှတုံ့ပြန်ပေးရတာပါဒါပေမဲ့ဒီအဖွဲ့အစည်းနဲ့မြန်မာနိုင်ငံထဲကိုသွားလို့မရတော့အခုလိုမျိုးလူခွင့်ရချိုးဖောက်တယ်လို့ပြောတဲ့နေရာတွေကိုကိုယ်တိုင်မျက်စိနဲ့မတွေ့ရပါဘူးအဲ့တော့ရရှိတဲ့အချက်လက်တွေကတကယ်ဖြစ်ခဲ့တယ်မှန်တယ်ဆိုတာသိစားအောင်လုပ်ဖို့ရောဘယ်လောက်ခက်ခဲပါလဲရှင
် Well, certainly the lack of access to crime scenes and to go to Myanmar where many of the witnesses areis a hindrance
and normally the area near Myanmar state ri a myai shi de Myanmar nangan de ko ma twa nai na ga a khat khe tuk phit de so ra ga lo te ja wa de poman so shin ya zwe mu ri song san yin a khin phit de nia twa chi da ga sa ra wa so ra chan lo twat ga pu lo sain khaw mu ri phit si wa de da mai le chan lo ma thaut thaw ri su saung mu ta cha ni lan ni shi wa de chu ga Myanmar nangan de ga la de tu ri si ga ya de a lo ya da mya thaut thaw ri a long ko naw hnit paw mya so wa taw nai ne thi su si tain si tha wa de အခုလက်ရှိရရှိထားတဲ့အချက်လက်တချို့ကအခုချက်ချင်းအသုံးဝင်ချင်မှဝင်နိုင်မှာဖြစ်ပေမဲ့နောက်တစ်နှစ်နှစ်လောက်မှရတဲ့အထောက်အထားတွေရတိတ်ကိုအသုံးဝင်တာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ရသမျှအချက်လက်တွေကိုထိန်းသိမ်းထားဖို့တိတ်ကိုရည်ကြီးပါတယ်။အခုဆိုရင်ကျွန်တော်တို့ကဝန်ထမ်း50လောက်ရှိပါတယ်။လုပ်စရာတွေကလည်းအများကြီးပါပဲ။အချက်လက်တွေစုဆောင်းဖို့သုံးသပ်ဖို့စေခေါ်မှုတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မှာတက်ဆိုင်ရနေပေမှာကြွန့်ကျင်သူတွေရှိပါတယ်။စိတ်ရာဇဝတ်မှုတွေလူသားလူပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ဆိုင်တဲ့ဥပဒေတွေအကြောင်းကိုကောင်းကောင်းနားလည်တဲ့နိုင်ငံတကာရှေ့နေတွေရှိပါတယ်။ရရှိတဲ့အချက်လက်တွေအများကြီးကိုသုံးသပ်နိုင်တဲ့ဝါရင့်မှုကင်းစစ်တွေရှိပါတယ်။ဒါတွေမကောက်ပါဘူး။စုံစမ်းစစ်ဆေးသူတွေ၊လူညွှန်းဝန်ထမ်းတွေအချက်လက်တွေကိုအစ်မြင့်ကြမ်းညံစွာနဲ့စီမံခန့်ခွဲနိုင်သူတွေအပြင်မျက်မြင်သက်တွေကိုအကာအကွယ်ပေးတဲ့ဝန်ထမ်းတွေလည်းရှိပါတယ
်။ information management system with the skilled personnel in that section.
I'm sure there must have been several attempts but you IIIM အနေနဲ့ဒီမြန်မာနိုင်ငံနဲ့တွားဖို့အတွက်ကိုတချိန်မကစူးစမ်းခဲ့ဘူးမဲ့ထင်ပါတယ်။နောက်မှရောဒီမြန်မာခေါင်းဆောင်တွေပူးပေါင်းဆောင်ရွက်လာအောင်လို့ဆွဲဆောင်ဖို့နောက်မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့တစ်ဆင့်ဒီမြန်မာနိုင်ငံရဲ့နေရာတွေတွားနိုင်ဖို့ထပ်ပြီးတော့စူးစမ်းမယ့်အစီအစဉ်တွေရောရှိပါလားရှင
့် Well we will continue to send our requests to have access to the country. I think I've
မြန်မာနိုင်ငံကိုတွားနိုင်ဖို့ခွင့်ပြုချက်ရတဲ့အထိဆက်ပြီးတော့တောင်းသွားမှာပါကျွန်တော်ကိုယ်တိုင်သွားနိုင်ဖို့လဲခွင့်ပြုချက်တောင်းထားခုပါတယ်။သူတို့ကဘယ်လိုတုံ့ပြန်မလဲဆိုတာကတော့စောင့်ကြည့်ရမှာပါ။မြန
So another important job for the mechanism is to
share.
Well, we have a lot of very experienced staff who've worked in criminal prosecutions at national levels and international levels for many years.
Currently there are ongoing legal processes.
လက်ရှိမှာဆိုရင်ဒီမြန်မာကောင်းဆောင်တွေအပေါ် ICC ICJ နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲထားရမှုတွေရှိပါတယ်။အဲ့တော့အဲ့ဒီအမှုတွေအတွက်ရော WIWM ကဘယ်လိုမျိုးအဆက်အသွယ်လုပ်ပူးပေါင်းဆောင်ရွက်နေပါလဲ?
So we were created specifically with the mandate to share information with national or international.
ဟုတ်ကဲ့ဒီတရားပေါ်မှာမြန်မာတတတရားစီရင်မှုလူလာတယ်စီရင်နိုင်မယ်ဆိုရင်နိုင်ငံအဆင့်နိုင်ငံတကာအဆင့်တရားရုံးတွေမှာအမှုကြားနာဆက်စည်းတဲ့အခါမှာအချက်လက်တွေမျှဝေဖို့အတွက်ကျွန်တော်တို့ WIWM ကိုအဓိကဖွဲ့စည်းထားတာဖြစ်ပါတယ်။ပြမှုကျူးလွန်သူတွေကိုကာကွယ်ပေးဖို့လုပ်တဲ့ဟန်ပြဆက်စည်းမှုမျိုးမဖြစ်စေရပါဘူး။ဆက်ဆွဲခံသူရဲ့အခွင့်အရေးကိုလေးစားပြီးတော့အမှုမှာပတ်သက်နေသူတွေအားလုံးအတွက်မျှတတကြားနာတရားစီရင်မှုမျိုးဖြစ်ဖို့လိုပါတယ်။နိုင်ငံတကာရာဇဝတ်တရားရုံး ICC နဲ့နိုင်ငံတကာတရားမျှတမှုခုံရုံး ICJ ကအမှုတွေမှာWIWM အနေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်လူခွင့်ရေးကောင်စီကကျွန်တော်တို့ကိုအထူးတိုက်တွန်းထားပါတယ်။အဲ့တရားရုံးနှစ်ခုရဲ့တရားစီရင်ရေးကကြွားချပါတယ်။တရားရုံးနှစ်ခုလုံးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။တင့်တော်ရဲ့အထောက်အထားတွေပေးဖို့လည်းအဆင့်တက်ပါ။ဒါမှမဟုတ်လည်းမျှဝေနိုင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ခွင့်ပြုချက်ပေးထားတဲ့အထောက်အထားတွေကိုပဲကျွန်တော်တို့ကမျှဝေပါတယ်။ဒီမှာ view သွားရှင်တွေကိုအရေးကြီးတာတစ်ချက်ပြောချင်တာကကျွန်တော်စီအချက်လက်အထောက်အထားတွေပေးတဲ့အခါမှာအဲ့ထောက်ထားတွေကိုတရားစီရင်စစ်ဆေးမှုတွေမှာသုံးခွင့်ပေးမလားလို့ကျွန်တော်တို့ကမေးပါတယ်။သုံးခွင့်ပေးပါတယ်လို့ခွင့်ပြုတဲ့ထောက်ထားတွေကိုပဲကျွန်တော်တို့ကမျှဝေခွင့်ရှိပါတယ်။တကယ်လို့သူတို့ကမျှဝေခွင့်ပြုရင်တော့မှကျွန်တော်တို့ကဒီလိုမျှဝေလို့သူတို့အတွက်ဒါမှမဟုတ်တခြားတရားရောက်အတွက်အနေရရှိမလားဆိုပြီးထပ်ပြီးတော့စဉ်းစားဆုံးဖြတ်ပါတယ်။အနေရရှိနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်လို့ရှိရင်တရားရုံးတွေကိုမပေးပါဘူး။အနေရမရှိနိုင်ဘူးဆိုတော့မှမျှဝေရဖြစ်ပါတယ်။
Endanger individuals.
Thank you so much, Mr. Kumjam. Thank you for giving time to answer the questions.
Thank you very much.
မဆူမြမို့အစီအစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေးဆမေးမြန်းခြင်းတို့ကိုကြည့်ရှုကြတာပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ13ရက်တနင်္လာနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းတွေခြင်းမှာဖော်ပြခဲ့ကြတဲ့မြန်မာဆိုင်ရာသတင်းတွေတွေကကောင်းလို့ရရာတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်သလိုမြန်မာပြည်ကပေးစာသတင်းတွေတွေကတုတအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတကမှအရင်ဆုံးနိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြခဲ့ကြတဲ့မြန်မာဆိုင်ရာသတင်းတွေတွေကနေကောက်နှုတ်ရရာတွေကိုကောက်နှုတ်စူးစီးတင်ပြပေးပါမယ်ရှင်။မတ်အင်ဂျင်နိုင်ပါရှင်။
မင်္ဂလာပါရှင်ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသောင်းမတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေကျွန်မအင်ဂျင်နိုင်ပ
ါမြန်မာနဲ့အာဖဂန်နစ္စတန်အတွက်ဘယ်သူကိုစားပြုမလဲဆိုတော့ကုလသမဂ္ဂရဲ့အကြက်အတဲကောင်းစဉ်နဲ့ The New York Times သတင်းစာအွန်လိုင်းစာမျက်နှာမှာ Rick Gladstone ရေးသားထားတဲ့သောင်းမကိုအရင်ဆုံးတင်ပြမှာပါနှစ်နိုင်ငံလုံးကအစိုးရတွေဟာအာဏာသိမ်းအုပ်စုတွေရဲ့ဖြုတ်ချမှုခံခဲ့ရပြီးတဲ့နောက်ဘလို့ပဲဖြစ်ဖြစ်ကမ္ဘာအကြီးဆုံးတန်တမာရေးစပွဲဝိုင်းမှာဒီအာဏာရှင်တွေကိုနေရာပေးမလားဆိုပြီးမေးခွန်းထုတ်စာချုပ်ရေးထားပါတယ်မြန်မာနိုင်ငံမှာရက်ဆက်တဲ့စစ်တပ်အာဏာသိမ်းမှုနဲ့တာလီဘန်တွေအာဖဂန်နစ္စတန်မှာအောင်ပွဲပြန်ရလာတာဟာကုလသမဂ္ဂရင်ဆိုင်နေရတဲ့အကြက်တဲတွေကတခုဖြစ်နေတဲ့အချိန်အခုလာမဲ့သတင်းပတ်အတွင်းကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကျင်းပတော့မှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာအကြီးဆုံးတန်တမာရေးရာစုဝေးတဲ့အချိန်မှာအငင်းပွားစရာဖြစ်မဲ့ကိစ္စကတော့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်စစ်မှန်တဲ့ကိုယ်စားလှယ်အဖြစ်ဘသူ့ကိုရေးချယ်မလဲဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဆိုပါရယ်အတိုက်ခံတွေကိုအပြင်းထန်ရရဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ကြဲကြဲပြန့်ပြန့်ပြစ်တင်ရှုတ်ချခံရတဲ့ဖေဗူလာကအာနာသိမ့်တဲ့မြန်မာစစ်အုပ်စုဟာသူတို့အပေါ်တစ္ဆာခံမဲ့တန်အမတ်နဲ့ကုလသမဂ္ဂမှအစားထိုးဖို့ကြိုးပမ်းခဲ့တာပါတခါအမေရိကန်ကြောတောင်နောက်ခံပြုထားတဲ့အာဖဂန်အစိုးရပြိုလဲပြီးတဲ့နောက်ပြီးခဲ့တဲ့လကအာနာပြည်လေရယူခဲ့တဲ့အကြမ်းဖက်အစွန်းရောက်အစ္စလာမစ်တာလီဘန်တွေဟာကုလသမဂ္ဂမှသူတို့ရဲ့တန်တမာကိုယ်စားလှယ်ကိုလက်ရှိတန်တမာနေရာမှာစားထိုးနိုင်ဖို့ညှော်လင့်ချက်တွေရှိနေတယ်လို့ဆိုပါရယ်လက်ရှိတန်မတ်ကိုအာနာဆွလွတ်လိုက်တဲ့အာဖဂန်အစိုးရကလွန်ခဲ့တဲ့လအနည်းငယ်အတွင်းမှာခန့်အပ်ခဲ့တာပါမြန်မာနိုင်ငံမှာအစိုးရကိုဖြုတ်ချအာဏာသိမ်းခဲ့သူတွေဒါမှမဟုတ်အကြမ်းဖက်ဝါဒီစီးရင်နေအသွင်းခံရပြီးစောင့်ကြည့်ခံနေရတဲ့တာလီဘန်စစ်သွေးကြွတွေဘက်ကနေကုလသမဂ္ဂမှတန်တမာနေရာရလာနိုင်တယ်ဆိုတဲ့အယူအဆဟာတန်တရားဖြစ်စရာကောင်းပေမဲ့သီအိုရီအရတကယ်လို့သူတို့ကိုတရားဝင်အစိုးရတွေဖြစ်ကုလသမဂ္ဂကမြင်မယ်ဆိုရင်ဖြစ်နိုင်တယ်လို့ဆိုပါတယ်ပါလီမန်ဒီမိုကရေစီစနစ်ကစလို့ဘရင်စနစ်အာဏာရှင်စနစ်စတဲ့နိုင်ငံရေးစနစ်အမျိုးမျိုးကတန်တမာတွေဟာအဖွဲ့ဝင်193နိုင်ငံရှိတဲ့ကုလသမဂ္ဂနဲ့ကာလကြာရှည်စွာအလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုတာအယူအဆတွေပေါ်မှာအပြန်အလှန်ပယ်ချခဲ့တဲ့အစိုးရတွေအချင်းချင်းဒန်းတူစကားပြောဆက်ဆံကြတဲ့ကမ္ဘာပေါ်ကတစ်ခုတည်းသောနေရာဖြစ်ပါတယ်။ဒါပေမဲ့လည်းတန်တမာနဲ့သူ့ကိုကိုစားပြုတဲ့အစိုးရရဲ့တရားဝင်မှုကိုအတည်ပြုဖို့စံတတ်မှတ်ချက်တွေရှိနေတယ်လို့ဆိုပါရယ်ပုံမှန်အားဖြင့်ဆိုရင်တော့နိုင်ငံတကာနိုင်ငံကသူ့တန်တမာနေရာအတွက်တစုံတယောက်ကိုအမည်စင်းတင်သွင်းခွင့်ရှိပြီးနိုင်ငံအတွက်မှန်ကန်တဲ့တန်တမာတဦးဟုတ်မဟုတ်အငြင်းပွားမှုကိုဖြေရှင်းတဲ့အခါမှာအစိုးရကိုမကြိုက်ဘူးဆိုပြီးကုလသမဂ္ဂအနေနဲ့ပြောလို့မရတဲ့အကြောင်းလက်ရှိကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကသူ့ယာရုတက်တန်းကုံဆုံးတဲ့အကြောင်းပြုလုပ်တဲ့ကြာတာပတိနီကသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်။ကုလသမဂ္ဂမှာရမယ့်ထိုင်ကုန်နေရာဟာအစိုးရတွေအတွက်အလွန်အင်မတန်အရေးကြီးရတဲ့အကြောင်းရင်းတွေမှာကိုယ့်ရဲ့ပြိုင်ဘက်တွေကကိုယ့်ကိုစန့်ကျင်နေဆိုရင်တော့ကမ္ဘာအတိုင်းဝိုင်းကကိုယ့်ကိုတရားဝင်ယုံကြည်လက်ခံနေဆိုတဲ့ပြတာတဲ့နေရာဖြစ်နေပါတယ်။ကုလသမဂ္ဂမှနိုင်ငံတနိုင်ငံကိုဘသူကိုစားပြုမလဲဆိုတာအထွေထွေညီလာခံစတင်ချိန်မှာဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်6နိုင်ငံပါဝင်တဲ့ Credentials Committee ကစုံဖြည့်ရတာဖြစ်ပါတယ်။ပုံမှန်အားဖြင့်ဒီ committee ဟာနိုင်ငံတွေရဲ့တာအမတ်တွေအနေနဲ့ချမှတ်ထားတဲ့စီးမြင်စည်းကမ်းတွေနဲ့ညီမညီစီစစ်တာဖြစ်ပါတယ်။ဒါပေမဲ့တာအမတ်ကိုစားပြုတဲ့နိုင်ငံအစိုးရရဲ့တရားဝင်မှုရှိမရှိအငင်းပွားစရာဖြစ်လာလေဆိုရင်တော့ကော်မတီကနေအထွေထွေညီလာခံကပဲဆုံးဖြတ်ဖို့ပြန်ပြီးတင်ပြလေရှိပါတယ်။ဒီနှစ်မှာတော့အစိုးရတရားဝင်မှုရှိမရှိမေးခွန်းထုတ်စရာဖြစ်နေတဲ့မြန်မာနဲ့အာဖဂန်နိုင်ငံတွေလို ဘယ်တဲ့အမှတ်ကကိုစားပြုတယ်လဲဆိုတာကိုကော်မတီအနေနဲ့စဉ်းစားဆုံးဖြတ်ရဖို့ရှိနေကြောင်းဩစတြေးလျသုတေသီတအုပ်ကထောက်ပြခဲ့တယ်လို့ဖော်ပြထားပါတယ်။ဒီနေရာမှာကော်မတီအနေနဲ့သူ့ရဲ့စဉ်းစားဆုံးဖြတ်မှုကိုသတင်းပတ်ပေါင်းများစွာဒါမှမဟုတ်လားနဲ့ချီပြီးအချိန်ဆွဲနိုင်တယ်လို့လည်းသူကဆိုပါတယ်။လက်ရှိမှာတော့မြန်မာနဲ့အာဖဂန်နိုင်ငံတွေအတွက်ရှိနေတဲ့တပ်အမှတ်တွေဖြစ်တ ဒီလိုပန်တမန်တွေကုလသမဂ္ဂကျွမ်းကျင်သူအများစုကမျှော်လင့်ထားကြောင်းအဲ့ဒီသူတွေတိကပြောပြခဲ့တယ်လို့ဆိုပါတယ်။သူတို့နှုတ်လုံးဟာဖြုတ်ချခံရတဲ့အစိုးရတွေကရွေးချယ်ခံအပ်ခဲ့သူတွေဖြစ်ပါတယ်။ဒီလိုဖြစ်ရမျိုးအများအပြားကုလသမဂ္ဂမှာအရင်ကကြုံတွေ့ခဲ့ရတဲ့အထက်ရှားဆုံးဖြစ်ရတွေကတော့တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပဲဖြစ်တယ်လို့ဆိုပါတယ်။ ကုလသမဂ္ဂကိုစတင်တည်ထောင်တဲ့အထက်မှာပါဝင်ခဲ့တဲ့တရုတ်နိုင်ငံဟာ1949လေးဆက်ကိုခုနှစ်ကွန်မြူနစ်တော်လှန်ရေးပြည်တဲ့နောက်တက်လာတဲ့ကွန်မြူနစ်အစိုးရဟာရှုံးနိမ်သွားပြီးထိုင်ဝမ်ကိုမောင်းထုတ်ခံရတဲ့မျိုးချစ်အစိုးရကရွေးချယ်ခဲ့တဲ့ကုလသမဂ္ဂတန်အမတ်နေရာမှာပြောင်းလဲအစားထိုးတဲ့လုပ်ရက်ကိုကုလသမဂ္ဂကလက်မခံငင်းပယ်ခဲ့ပါတယ်။စီအေခေတ်ကာလတခြားလုံးအမေရိကန်ဟာ ပင်ခဲ့တယ်လို့ဆိုပါတယ်။နောက်ဆုံး1982ခုနှစ်ရောက်မှကုလသမဂ္ဂအထွေထွေညီလာခံကနေထိုင်ဝမ်ကိုအတိမတ်ပြုတာကိုပယ်ဖြတ်ပြီးတရုတ်ကွန်မြူနီအစိုးရကိုအတိမတ်ပြုလိုက်ပြီးတဲ့နောက်တန်တမန်နေရာပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တောင်အာဖရိကနိုင်ငံဖြစ်ရမှာဆိုရင်ကုလသမဂ္ဂမှာကိုယ်စားလှယ်နေရာမရှိခဲ့တာနှစ်ပေါင်းအတော်ကြာခဲ့တယ်လို့ဆိုပါတယ်။1950နဲ့60ခုနှစ်တွေအတွင်းလူမျိုးရေးခွဲခြားမှုမူဝါဒတွေကြောင့်တောင်အာဖရိကဟာအထူးကြံဖြစ်လာပြီး1984ခုနှစ်အထွေထွေညီလာခံကနေနိုင်ငံရဲ့တန်တမန်ကိုယ်စားလှယ်နေရာကိုရပ်ဆိုင်းခဲ့ပါတယ်။နောက်အနှစ်20ကြာလူပြူလူမဲခွဲခြားမှုဆုံးသက်ခဲ့ပြီးတဲ့နောက်မှကုလသမဂ္ဂမှသူတို့နိုင်ငံရဲ့ကိုယ်စားလှယ်နေရာကိုပြန်ပြီးရရှိခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူပြည်သားအလုံးကိုဗစ် -19 ကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပ
ါမိုင်းအင်ဂျင်နိုင်စူးစီးတင်ပြခဲ့တဲ့ကမ္ဘာသတင်းတွေတဲကမြန်မာဆရာသတင်းကောက်နှုတ်ချက်ကိုနားဆင်ခရတာဖြစ်ပါတယ်ရှင်အခုကတော့သောရရှင်တို့ VOA ကိုရေးသားပေးပို့လာတဲ့ပေးစာတွေကိုပြန်ကြားပေးမယ်မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကိုနားဆင်ရအောင်ပါရှင်
ဒေသကင်းရှင်ပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချောင်းပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တေးချစ်တော်ရရှင်တွေကိုမေတ္တာတေးလက်ဆောင်မြန်မာသချင်းတွေတို့နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်ကျွန်တော်တို့စီကို Messenger ကနေပြီးရေးလာတဲ့တော်ရရှင်တွေစာတွေဖော်ပြပေးသွားချင်ပါသေးတယ်။ပထမအဦးဆုံးဆူတောင်းပေးလာတဲ့သောရရှင်ရဲ့စာတို့လေးကိုဖော်ပြပေးခြင်းပါတယ်။နတ်ဘီရင်ဆိုတဲ့သောရရှင်မင်္ဂလာပါ။အေးချမ်းသာယာပျော်ရွှင်ပါစေ VOE ။သတင်းမှန်တွေကိုကြားသိရတဲ့အတွက်ထောက်ရအားပေးနေပါတယ်။ဆိုပြီးတော့ဒီသောရရှင်နတ်ဘီရင်ဆိုတဲ့သောရရှင်ရေးလာပါတယ်။မဆလာခင်မှာတမားတို့ရေဒီယိုလေးကိုအဖေးဖွင့်ပြီးတော့နားထောင်ခဲ့တဲ့ခေတ်စနစ်မှာအခုတိုးတက်မှုတွေကြောင့် Messenger Facebook အထိနားဆင်ရတာကြည်လင်ပြတ်သားမှုရှိပါတယ်တဲ့။သောရရှင်တယောက်ရေးလာပါတယ်။မဆလာခေတ္တရနားဆင်အားပေးလာတာအခုထိ Facebook ခေတ္တအားပေးလာတဲ့တော်ရရှင်ဖြစ်တဲ့အတွက်ကြောင့်မို့ကလာရှိကြနားဆင်လာတာဖြစ်ပါတယ်ရှင်အခုတော့ကျမတို့ဒီ Radio ရှင်မကရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းဒီ Facebook ကနေပြီးကြည့်ရှုလို့ရပါပြီနော်အစဉ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကမကွေးတိုင်းဒေသကြီးတရဲမြို့နယ်ကပါပထမဆုံးအချိန် VOE ကိုစာရေးပူးခြင်းမှာဆိုပြီးတော့ Messenger မှာစာရေးပို့လာတဲ့ကိုညင်ကြီးက
မင်္ဂလာပါ VOE ဝိုင်းတော်သားအားလုံးကတိသုံးပါကြော်လွှားနိုင်ကြပါစေအင်္ဂအဖေကအမြဲတမ်း VOA ကိုနားထောင်တော့စေကျော်တဲ့အရွယ်ကလေးကနားထောင်ဖြစ်ခဲ့တာပါအထူးသဖြင့်ကြေးလက်မှနေတဲ့ကျွန်တော်တို့အတွက်တော့သတင်းစီးဆင်းမှုကအင်မတန်အားနည်းပါတယ်ကမ္ဘာသတင်းမြမသတင်းတွေကိုစုံစုံလင်လင်တင်ဆက်ပေးနေတဲ့ VOA Radio အစီအစဉ်တွေကတဆင့်သီးခွင့်ကြားခွင့်ရနေကြတာပါ Facebook YouTube တို့ကနေရုပ်သံနဲ့စုံစုံလင်လင်အားပါတရနားဆင်ကြည့်ရှုခြင်းပေမဲ့အင်တာနက်သုံးရတဲ့ဈေးကကြီးမှတော့ Radio ကိုပဲအားကိုးနေရတော့မှ ဩဂုတ်လ29ရက်နေ့ည9:00နာရီကနေ 10:00 နာရီထိရေဒီယိုရုပ်သံအစီအစဉ်မှာမအေးသနာကျော်ကိုရုပ်နဲ့အတန်တွဲပြီးမြင်ရလို့ကျေနပ်မိပါတယ်ဗျာ။နောက်ပြီးကိုကျော်ကျော်သိမမသစဉ်အောင်မခင်ဖြူထွေးမဆုမြတ်မွန်တို့သတင်းကြီးညာပြီးဆိုရင်နားထောင်ရတာသတင်းကိုပို့ပြီးစိတ်ဝင်စားစေပါတယ်။လေယူလေသိန်းအဖြတ်တော့အားလုံးအဆင်ပြေပါတယ်။ဖြစ်ပေါ်တိုးတက်သမျှမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြည်သူတွေစီအမြဲတမ်းအရောက်ပို့ပေးပါအောင် VOA ရေကျေးဇူးတင်ပါတယ်ဗျာ။
ဒီကောမက်ဆေ့ချာကရေးလာရတော့ရှင်ကြော်တောင်းကမင်္ဂလာပါ view ရေးတဲ့ကျေးဇူးကိုတအားတင်ပါတယ် view ကိုစာရေးတင်နေတာကြာပါပြီ Facebook ကအခုမှပြန်ရတာမကြသေးဘူးဗျအပိတ်ခံထားရတယ်ဆိုတော့အခုလိုသူပထမဆုံးကျွန်တော်တို့စီကမက်ဆေ့ချာကနေပြီးတော့စာရေးတာအောင်မြင်လို့အခုလိုဝမ်းသာအရာစာရေးလာပါတယ
်ဒီစာကလည်းနေရာမှန်လားမှန်လားမသိနောက်ပြီးဒီနေရာကနေရေးရင်ရောက်လားမရောက်လားကိုလည်းသိကျင်လို့အစမ်းရေးကြည့်လိုက်တာပါနောက်နေ့မှ VOA ကပေးစာကဏ္ဍမှာစာရေးပြီးထည့်ကြင်တာနောက်ပြီးကျွန်တော်ကညီပညာနဲ့တိတ်မလို့တတ်ဘူးဗျအခုလောလောဆယ်မှာကျွန်တော်အကောင့်ကစာပို့လို့မရအောင်ဘယ်သူကလှုပ်ထားလဲမသိဘူးအခုဟာကညာမိုးချုပ်လို့ထင်နေနောက်ပြီး VOA အကောင့်ထဲကိုရောက်သွားတာတေချာအောင်လုပ်နေတုန်းကမရောက်ဘူးအခုဘယ်ဟာပဲလို့ရောက်သွားမှန်းကိုမသိဘူးလှုပ်တတ်လို့မဟုတ်ဘူး VOA ဆိုတဲ့စက်လုံးပေါ်လာလို့ဝမ်းသာအားရနှိမ့်ထလိုက်တာကွက်တီပဲပြောလိုက်တာ
ဟုတ်ကဲ့ပါဒီတော့ရှင်ပြောလို့ဘယ်ကနေဘလို့ဒီစာရေးတဲ့နေရာကိုရောက်သွားလဲမသိဘူးဆိုတာကိုကျွန်တော်နည်းနည်းရှင်းပြချင်ပါရဲ့နော်ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားလိုက်ရင်ကျမတို့ကိုဆက်သွယ်ဖို့အတွက်အပေါ်ဒီ VOA ဓာတ်ပုံလေးနဲ့မိတ်ဆက်အောင်သားလေးမှာ Messenger ကနေပြီးစာရေးပို့လို့ရတဲ့နေရာလေးရှိပါတယ်အဲ့နေရာလေးကိုနှိပ်လိုက်တာနဲ့ကျမတို့စီကိုစာရေးလို့ရတဲ့နေရာကိုအလိုလျောက်ရောက်သွားတာဖြစ်ပါတယ်ဒီတော့ရှင်ကိုကြောတောင်းလည်းအဲ့ညာလေးကိုနှိမ့်ပြီးလို့ကျမတို့စီကိုအခုလိုစာရေးဖို့ရောက်လာတာဖြစ်ပါလိမ့်မယ်နော်အဲ့ညာကနေပြီးကျမတို့စီကိုစာရေးဆက်သွယ်တာလွယ်ပါရဲ့မြန်လဲမြန်ပါရဲ့ဒါကြောင့်မလို့ရှေ့ချောင်းမှာလည်းအကြောင်းကြီးရင်ရှင်ကျမတို့စီကိုအဲ့ညာကနေစာရေးဆက်သွယ်ပါလို့မှာခြင်းပါလိမ့်ရှင်မနက်ရမနေ့စဉ်တွေ့ကြုံနေရတဲ့ဖြစ်ဖြစ်တည်နေပြီးတော့ကို့ဘေးပတ်ဝန်းကျင်မှာကြုံရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်တော်ရှင်တွေလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာတွေကိုလည်းမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးနေပါရင်နော်မင်္ဂလာပါ VOA ရေးဆိုပြီးတော့ရေးလာတဲ့တော်တော်ရှင်နာမည်ဖြုတ်ထားပေးပါဆိုတော့ຫນွေဦးတော်လန်ရေးတော်တော်ရှင်တဦးကတော့
မင်္ဂလာပါ VOA ရေးအရင်က CDM အခု PDF မတရားမှုကိုတော်လှန်လိုချင်တဲ့အရာကိုရယူနိုင်ဖို့နေရတာခက်ခဲလာပါတယ်တခါတလေတော့လေစိတ်တက်ကြမိပါလေပြန်အားတင်းရင်းနဲ့ပဲစိတ်ထင်းနေရတယ်မပြည့်ရတူစရာကိုပဲနေတိုင်းအဖို့ပြုနေရတယ်ခုလိုနေမကောင်းတဲ့အချိန်တွေမှာအင်ကအမိလက်ရာဟင်းတစ်ခွက်ကိုလွမ်းမိတယ်ဘာပဲဖြစ်ဖြစ်မတည်ခဲ့ရင်တော့အားလုံးနဲ့ပြန်ဆုံချင်ပါသေးတယ်ပေးစာများကဏ္ဍမှာထည့်ပေးခဲ့ရင်နာမည်ဖြောက်ထားပေးပါနော
်အမိလက်ရာဟင်းတစ်ခွက်ကိုလွမ်းနေတဲ့အဝေးတနေရာကຫນွေဦးတော်လန်ရီတော်ရရှင်တယောက်ရေးလာတာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းပေးချင်ပါတယ်ဆိုတော့တော်ရရှင်နေစာရေးလာကြတာတွေလည်းကျမတို့နေ့စဉ်လိုလက်ခံရရှိပါရင်တော့အဲ့ထဲကတချို့သတင်းတွေဆိုရင်ကျမတို့တရားနေပြီးတော့သတင်းတောက်တရားနေသတင်းလိုက်တာမျိုးတွေအတီးပြူရာမျိုးတွေရှိသလိုမျိုးတချို့ကိုတော့ကျမအခုမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးချင်ပါတယ်တော်ရရှင်တရားကမင်္ဂလာပါ view တဲ့ကျွန်တော်ကတော့ view ရဲ့ပင်နိုင်ပိရိတ်တပါအခုတော့ကျွန်တော်နယူးယောက်ကိုရောက်နေရ9နှစ်ရှိပါပြီ2000ခုနှစ်အရေးခင်ကလေးကအနာရှင်တော်လန်ရေးလှုပ်ရှားလာတဲ့မျိုးဆက်တယောက်ပါကျွန်တော်သတင်းပေးခြင်းလို့ပါဆိုပြီးတော့သူ့ရဲ့ရွာကြောင့်ရွာကဆွေမျိုးတွေတို့ပြလာတာကိုကျမတို့စီစာရေးပြီးတော့အကြောင်းကြားလာပါတယ
်စစ်ကောင်စီရဲ့တပ်တွေဟာအခုကျွန်တော်တို့ရွာဘုံကြီးကျောင်းနဲ့စာပင်ကျောင်းကိုစကန်ချနေပါတယ်ကျွန်တော်ဇာတိရွာကချုံရွာအုပ်စုအိုးရင်းတွင်တောင်ရွာမြောက်ရွာချောင်းရွာတက်ဆိုပြီး၃ရွာရှိပါတယ်ဒါပေမဲ့ချောင်းရွာတက်ကဟိုတုန်းကအုပ်စုခွဲတဲ့အခါဆက်ပြချင်းအုပ်စုတွေပါသွားပါတယ်ဆက်ပြချင်းဆိုတော့လွန်ခဲ့တဲ့တစ်လလောက်ကတိုက်ပွဲဖြစ်ခဲ့ပြီးPDF ရောရွာသားတွေရော30လောက်ကြာဆုံးခဲ့ရတဲ့ရွာပါကျွန်တော်တို့ရွာတွေကဒီပင်းမျိုးတွေမှာရှိပါတယ်အခုဖြစ်စဉ်ကစစ်ကောင်စီတပ်တွေကကနီမင်းကင်းဘုဒ္ဓလင်နယ်ဘက်ကနေတောင်းနှင်းလာပြီးကျွန်တော်တို့အိုးရင်းတွင်တောင်ရွာမြောက်ရွာတွေကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးရောက်လာပါတယ်စာတင်ကြောင်းနဲ့ဘုံကြောင်းတွေကိုတက်ဆွဲပြီးဘုံကြောင်းထဲမှာပုံးရှောင်နေတဲ့ရွာသားနှစ်ဦးကိုရွာထဲကိုလိုက်ပြစေခိုင်းပြီးဈေးဆက်ဆိုင်ကဗီဒီယိုတွေကိုတော့ဖြတ်ပြီးလိုချင်ရာယူရွာထဲမှာမွေးရတဲ့ကြက်တွေကိုပစ်ကတ်ဖမ်းဆီးပြီးစာသင်ကျောင်းနဲ့ဘုံကြီးကျောင်းထဲမှာချက်စာပြီးတက်ဆွဲခဲ့ကြပါတယ်။စာသင်ကျောင်းနဲ့ဘုံကြီးကျောင်းကကက်ရက်ပါ။ရွာသူရွာသားတွေကအခုဆိုမနေရဲလို့ရွာပြင်မှာထွက်ပြေးနေကြပါတယ်။ကျွန်တော်တို့ဘက်ကမွေကလည်းပေါ်၊မွေလည်းကြောက်ရ၊ဓာမီလည်းမတုံးရဲ၊ရွာတိုင်းလည်းဝင်လို့မရ ကျွန်တော်တို့ရွာဖုံးကြီးကျောင်းနဲ့စာပင်ကျောင်းကိုစကန်ချနေပါတယ်။ခုချိန်ကသဘာဆိုင်ချိန်ဆိုတော့လေဝင်းမြင့်ရှုံးပွဲတွေကြားတဲ့ခက်ခက်ရဲ့ပြေးလွှားနေရပါတယ်။ရွာကလူတွေနာမည်ကိုနာမည်လွဲသုံးစေချင်ပါတယ်။ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါဒီတော်ရရှင်ကတော့သူတို့ရွာမှာဖြစ်တဲ့အဖြစ်အပျက်တွေမှာကိုယ်တိုင်ကြုံတွေ့နေရတဲ့သူတွေရဲ့နာမည်တွေကိုအတိအကျရေးပြလာတာဖြစ်ပါတယ်ကျွန်မဒီစာမှာဒီရွာသားတွေရဲ့နာမည်တွေကိုခြံလိုက်ပြီးတော့ဖော်ပြပေးလိုက်တာဖြစ်ပါတယ်နော်ကျေးဇူးပြုပြီးတော့ကျွန်တော်နာမည်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတဲ့တော်ရရှင်နောက်တစ်ယောက်ရဲ့စာကိုလည်းပြောပြပေးချင်ပါတယ်သူရဲ့မ ਅਤੇ ਨਾਜ਼ਰ ਲੈਣੇ ਸ਼ਿਬਾਬੀ ਸਿਆਣਾ ਦੇਣਾ ਨਖਾ ਚੌਂਗੇ ਆਬੀ ਚਨੌਗ ਮਦਾਂ ਮਸਵਾਂ ਦੂ ਟਿਆ ਬਾ ਸਿਆਣਾ ਸ਼ਿੰਦੋ ਨੇ ਟਕਵਾ ਚੰਪੋ ਪਾਰਟੀ ਆਨਾਯਾ ਜ਼ਿੰਦ ਛਾਉ ਲੋ ਮਦਾਂ ਮਸਵਾਂ ਦੂ ਰੋ ਨੇ ਪੀਦੂ ਮਿਆ ਅਟਵੇ ਬਾ ਟਖੂ ਮਾ ਕਾਉਂਜੋ ਮਪਿਊ ਖੇ ਬੇ ਯਾਦਮਿਆ ਐਥੇ ਅਥੇ ਜਾਰੇ ਚਨੌਗ ਨਾਈਗਾਂ ਯੇ ਦਮਾ ਮਹੋ ਬਾਬੂ ਦਾ ਜਾਂ ਨਾਈਗਾਂ ਯੇ ਭੂ ਤੂਟਾ ਨੇ ਲਾ ਬਾਰੇ ਦਾ ਬਿਮੇ ਚਨੌ ਤੀਰਾ ਟਖੂ ਰੋ ਸ਼ੀਰੇ ਆਨਾ ਮਦੈਂ ਗੇ ਅਮੇ ਸੂ ਲਥੇ ਕਾ ਐਨਐਲਡੀ ਗੋ ਠੌਕ ਖਾਂ ਦੂ ਯੋ ਮਠੌਕ ਖਾਂ ਦੂ ਗੋ ਯੋ ਮਿਤਾ ਦਸੂ ਗੋ ਚੱਟ ਲੇ ਦਾਂ ਠੇ ਮਨੇ ਯਾ ਗੇ ਦਾ ਆਲੋਂ ਤੀ ਜਾ ਮਾ ਬਾ ਅਚਾਂ ਪੈ ਸਿਓ ਸੂ ਨੇ ਫੁੱਟ ਪਾਰਟੀ ਰੋ ਲਥੇ ਕਾ ਲੇ ਦਾਂ ਮ ਬਿਓ ਨੇ 400 ਟਾਂ ਠੌਕ ਪੈਂ ਜੀ ਮਯਾ ਖੇ ਬਾਬੂ ਉਪਮਾ ਯਥਾ ਵਨ ਜੀ ਸੋ ਯਿਨ ਲੌ ਸੇਂ ਕਾਲਾ ਕਾ ਯਥਾ ਮਤੋ ਰੇ ਲਾਂ ਨੇ ਫੌਕ ਬੀ ਯਾ ਦਮਿਆ ਗੋ ਐਥੇ ਠੇ ਗੇ ਬਾ ਦੇ ਸਿਓ ਸੂ ਆ ਕੋ ਰੇ ਟਯੌਕ ਕਾ ਲੇ ਠੇ ਸੋਂ ਗਾ ਨੇ ਆਉ ਚੇ ਅਠੀ ਲਵਾਂ ਮੋ ਠਾ ਬਾ ਦੇ ਧਾਰੇ ਗੋ ਸਿਓ ਸੂ ਕਾ ਲੇ ਤੀ ਮਾ ਬਾ ਪੀਦੂ ਰੇ ਅਨਿਆਜ਼ੂ ਮਚਾਈ ਮਨ ਤੀ ਐ ਨੇ ਟਾਈਂ ਬੀ ਗੋ ਮਟਿਆ ਆਟਮਾ ਔਛੌਟ ਦੇ ਸਿਓ ਸੂ ਗੋ ਮੇ ਲਾਈ ਚਿੰ ਬਾ ਦੇ ਸਿਓ ਸੂ ਯੇ ਕੋ ਜੋ ਸੀ ਬਵਾ ਗੋ ਕਾ ਗਵੇ ਚਿੰ ਲੋ ਲਾ ਮਿਮੀ ਰੋ ਯੇ ਮਟਿਆ ਮੂ ਪਿਊ ਗੇ ਧਾਰੇ ਗੋ ਅਯੇ ਯੂ ਖਾਂ ਯਾ ਮਾ ਸੋ ਲੋ ਲਾ ਸਿਓ ਸੂ ਰੇ ਅਮੇ ਸੂ ਨੇ ਟਕਵਾ ਐਨਐਲਰੀ ਅਸੋ ਯਾ ਅਫਵੈ ਵਨ ਦੇ ਗੋ ਮਟਿਆ ਪੌਮਾ ਰੇ ਟੱਤ ਲੋ ਸਿਓ ਸੂ ਰੇ ਗੋ ਪੌਮਾ ਟੱਤ ਮੇ ਸੋ ਯੇ ਵਿਟੂ ਸਾ ਔ ਟੌ ਡਾਂ ਲਾਉ ਮੇ ਮਥਿੰ ਬੂ
ဟုတ်ကဲ့ပါဒီတော့အချိန်ကမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖျော်ရတဲ့စဉ်တော်ရရှင်နေသိအောင်လို့ထုတ်ဖော်လာတာဖြစ်ပါတယ်တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်ဒေးတောင်းလာတဲ့တော်ရရှင်နေကိုနောက်ပိုင်းမှာဆက်လက်ပြသပါမယ်ရှင်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တော်ရရှင်နေကိုကျမမြစ်တာတေးလက်ဆောင်မြမတချင်းလေးတို့နဲ့ဖြောပြပေးကြပါတယ်ရှင်လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တချင်းလေးဖြစ်ပါရင်ဒီတချင်းလေးကိုကျမ YouTube မှာနားထောင်တော့ကျူကအမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရဲ့အားလုံးဒီသတင်းလေးကိုရင်းနှီးအပြည့်နားဆင်ခံစားနိုင်ပါစေနော
်ရှောင်းနေမှုတွေများစွာနေဆက်နေတောက်ကမီတော့ကြာမလောင်ပေလို့တရားတွေများစွာကောင်းနေမှာပြည်နေI'm gonna make you mine.
Baba, Babu Yonji Le, Yonji Yad Kutwe, Songa Shoplemba, Nero Yad Baba. Why the way my mid Kale Chapa, the letter that chain I'm up Yan Tabo, the me one is a me at the quere.
ဒီစီတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီမြန်မာပိုင်းဒေါ်ရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုဒီနေ့ဝင်နေညပိုင်းနဲ့ဒီနေ့လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြောတယ်ထုတ်လွှင့်ချိန်နဲ့တပြန်နဲ့တည်းတိုက်ရိုက်နာဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောနားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bambis.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
Yeah, don't you have to go to it? Let go of the teacher, I'll be me and Wama. But don't you have to go to it? So nice of them, but to me, I'll be Wama.I go young to day, young to ya to cut away. So I shall plan by the need of ya, Baba.
မဧတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာတင်ပတ်ဆင်ခဏကိုနားဆင်ကြရတာဖြစ်ပါလေရှင် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲချစ်ရခင်ရသူတွေအတွက်တည်ချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါလေရှင်တော်ရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကကြိုဆိုပါလေရှင်အခုကတော့တင်ပတ်ဆင်ခဏတစ်ခုဖြစ်တဲ့သတင်းတွေတဲကသုတအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ဒီသတင်းပတ်မှာတော့မြန်မာသတင်းတွေထဲမှာမကြာခဏကြားကြရတဲ့ ICJ လို့အများသိကြတဲ့ International Court of Justice နိုင်ငံတကာတရားရုံးအကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်။မညဉ့်ညို့လွင်စီစဉ်တင်ဆက်ထားပါတယ်ရှင
်။ Unanimous.Findest that it does not have jurisdiction to entertain the claims of the Cooperative Republic of Guyana.
The International Court of Justice ရုပ်ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာ့သုလသမဂ္ဂရဲ့အဓိကကျတဲ့မန်တိုင်အဖွဲ့အစည်းကြီး6ခုတွေကတရားရေးဆိုင်ရာမန်တိုင်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ပြည်ညင်အရ1945ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွင်တဲ့အမည်နိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြေရှင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်တက်တန်းက6နှစ်ဖြစ်ပါတယ်။တက်တန်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။ တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်မှာတရားရေးဆိုင်ရာအစိမ့်ဝင်နှန်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ဒါအပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကျွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုတည်းကနှစ်ဦးကိုတော့ရွေးချယ်လို့မရပါဘူး။အခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု Russia, Slovakia, ပြင်သစ်မော်ရိုကိုဘရာဇီးဆိုမာလီယာတရုတ်ယူဂန္ဒါအိန္ဒိယဂျမေကာလက်ဘနွန်ဂျပန်နဲ့ဂျာမနီနိုင်ငံတွေကဖြစ်ပါတယ်ဒီတရားသူကြီးအဖွဲ့ဝင်15ဦးတည်းကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတဲကနေလျှို့ဝှက်မဲစနစ်နဲ့၃နှစ်တစ်ချိန်ရွေးချယ်တာဖြစ်ပါတယ်အခုလက်ရှိဥက္ကဋ္ဌကတော့ Joanne E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကတော့ Russia နိုင်ငံက Kirill Jivojin ဖြစ်ပါတယ်။ ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှာဖြစ်ပါတယ်။ICJ ဟာတဟိတ်မြို့မှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Code လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားမှာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188မှုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12မှုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေကသုတသတင်းဖတ်ရှင်ခန္ဓာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီကနေ့အတွက်သတင်းဖတ်ရှင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းနှံလာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ2540 51နဲ့လိုင်းလာမီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုကတော့ဒေါခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာစာသင်ခန်းတွေအဆောက်အဦတွေထဲမှာကြားမှတီးတန့်ခွဲထားတဲ့ပုံစံရှိနေသမျှအမျိုးသမီးတွေဘယ်ကြောင်းမှမဆိုပညာဆက်ပြီးသင်ယူခွင့်ရှိတယ်လို့တာလီဘန်ရဲ့ယာယီပညာရေးဝန်ကြီးအဗ်ဒူဘာကီဟကန်နီကတနင်္ဂနွေနေ့မှာပြောပါတယ်။ကြားမှတွဲပြီးသင်ယူရတဲ့ပညာရေးဟာအစ္စလာမ်တွေအတွက်ရောအာဖဂန်ရှေးဟိုးရင်ကျေးမှုအရပါမကန့်ညီတဲ့အတွက်အခုလိုခွဲခြားနေစေတာဖြစ်ပြီးအာဖဂန်နိုင်ငံအတွက်မူဝါဒသစ်ကိုချပြတဲ့ကာဘူးသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ကာတာနိုင်ငံချိုင်းဝန်ကြီးရှေ့ခ်မဟာမက်ဟာတာလီဘန်တွေခန့်အပ်ထားတဲ့ဝန်ကြီးချုပ်ကိုတနင်္ဂနွေနေ့ကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာတောက်ရောက်ပြစ်ဆုံးခဲ့ပါတယ်။ဒါဟာအာဖဂန်ကိုတာလီဘန်တွေသိမ်းပိုက်ပြီးတဲ့နောက်နိုင်ငံတကာရဲ့အစ်စ်နဲ့ကိုယ်စားလှယ်တူပထမဆုံးအချိန်လာရောက်တာလည်းဖြစ်ပါတယ်။တေဆုံးသွားပြီလို့လာတော်ကြားသတင်းတွေထွက်နေတဲ့အယ်ကိုင်ဒါခေါင်းဆောင်အိုင်မန်El Zawahiri ကို September 17 9/11 တိုက်ခိုက်မှုအနည်း20နှစ်ပတ်လည်နေ့အတွက်ထုတ်ပြန်တဲ့ဗီဒီယိုခွေအတက်မှာပြန်ပြီးတွေ့လာပါတယ်။ဒီဗီဒီယိုကိုစနေနေ့ကထုတ်ပြန်ခဲ့တာဖြစ်ကြောင်း GH တိုက်ခိုက်ရေးသမားတွေရဲ့ website စာမျက်နှာတွေကိုစောင့်ကြည့်နေတဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။အဲ့ဒီဗီဒီယိုထဲမှာ El Zawahiri က Jerusalem မှာဘရောမဂျူးတွေအတွက်ဖြစ်လာမှာမဟုတ်ဘူးလို့ပြောကြခဲ့ပါတယ်။အိန္ဒိယနိုင်ငံအာတန်ပြည်နယ်ဂူဝါဟာတီမြို့မှာတနင်္ဂနွေနေ့ကမြန်မာနိုင်ငံသား26ယောက်ကိုတရားမဝင်လာရောက်မှုနဲ့ဖမ်းဆီးလိုက်တယ်လို့အိန္ဒိယရဲကပြောပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Powler တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ Line to Meter 3732 kHz 5885တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံး BND ရဲ့အပေါင်းကနေကင်းရှင်းပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မ Thank you ဆိုင်ပါ။
This program has come to you from the Voice of